to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်းလန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစုမကောင်းတောင်းလိုက်ပါတယ်မြို့အမေရိကန်တပ်မြန်မာပိုင်းစီစဉ်ကနေ2018ခုနှစ်ဇွန်လ17ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိတိုင်းဒေသကြီးတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ရသလို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါစင်ကာပူထိပ်တီးစီဝေးအတွက်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေစင်ကာပူမှာရောက်နေကြပါပြီအမေရိကန်ဘက်ကဆင်းသင့်ဖြစ်ပြီးဆိုရင်သူ့အနေနဲ့လည်းထိပ်တီးစီဝေးတစ်ခုဖြစ်ချင်တယ်လို့ရုရှားသမ္မတဘက်ကပြောပါတယ်ရိုဟင်ညာကြက်တဲ့ဖြစ်ရှင်ရေးအချက်လေးချက်ပါအဆွေပြုချက်တရက်ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်က G7 ခေါင်းဆောင်တွေကိုတင်ပြထားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့လိုမနက်ခင်းနားဆင်ကြမယ့်သတင်းအစီအစဉ်တွေပြီးရင်တော့
IDP စခန်းမှာရေရှည်နေရတော့မယ်ဆိုရင်တို့တို့လိုအပ်ချက်တွေဟာအင်မတန်မှများလာမှာဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့ဟိုလက်တလောရာ
ရင်ဒုက္ခတွေများကုညီကယ်ဆယ်ရေးလှုပ်ဆောင်နေသူကိုကွမ်းရှာအောင်ပြောဆိုသွားတဲ့အတန်းဖြစ်ပါတယ်မြန်မာရေးဆွေးနွေးကမှာအပြည့်စုံနားဆင်ကြပါမယ်ဒါအပြင်တမနာထွတ်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဆွေးနွေးပွဲစင်ကူမှာဘာကြောင့်ပြုလုပ်ရတယ်လဲဆိုတဲ့အကြောင်းသတင်းလွှာထိုင်းကနေမြန်မာပြည်ဘက်ကိုတင်ပို့မဲ့မူရည်ဆေးဝါးချက်ဓာတုဆေးဝါးတွေဖန်ဆီးရမိတဲ့တွင်စတာတွေကြားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေအဖြစ်မြန်မာပြည်ကပေးစာဒရင်းစာချက်ဥစီတော်အမင်းရဲ့ပြည်တွင်းတုံးသက်ချက်ကဘာတလွားထူးခြားဆန်းပြတင်များစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေုံတော့နောက်ဆုံးရနိုင်ငံတကာတင်တွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။စင်ကာပူနိုင်ငံမှာဇွန်လ12ရက်အင်္ဂါနေ့ကျရင်ကျင်းပမယ့်ထိပ်တီးစီဝေးအတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်မျိုးမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဝန်းမှာရောက်နေကြပါပြီ။တရင်းဝင်နေကြကစင်ကာပူနိုင်ငံမှာသမ္မတရဲ့ Air Force 1လေယာဉ်ဆက်ရောက်ပြီးတဲ့နောက်လေယာဉ်ပေါ်ကဆင်းလာတဲ့သမ္မတ Trump ကိုတရင်းတော်တွေကထိပ်သီးစီဝေးပွဲအောင်မြင်မှုရမှာပါလားသမ္မတကြီးဘယ်လိုခံစားချက်ရှိနေပါသလဲစသည်အားဖြင့်အော်ဟစ်မေးမြန်းကြတဲ့အခါသမ္မတ Trump ကသိတ်ကောင်းပါတယ်လို့ပြန်ပြေပါတယ်စင်ကာပူကိုမရောက်ခင်မှာတော့အင်္ဂါနေ့စီဝေးနဲ့ပတ်သက်ပြီးသမ္မတ Trump ကသူဟာမသိသေးတဲ့နယ်ပယ်ကိုသွားမှာဖြစ်တယ်လို့ပြောပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့တာဝန်ပြည့်ပဲ့တင်တုံးကြီးတွေအားလုံးကိုဆွံ့လွှတ်ဖို့ကင်ဂျွန်ဝန်စီကလည်းဂရီကဝတ်ရောက်ဖို့ကိစ္စမှာတိုးတက်မှုတွေရှိထားတယ်လို့သမ္မတထရမ့်နဲ့သူ့အစိုးရအဖွဲ့ကတခြားတာဝန်ရှိသူတွေကပြောထားပါတယ်။ဒီထိပ်သီးအစည်းအဝေးအောင်မြင်မှုရမယ်ဆိုရင်ကိုရီးယားကျွန်းဆွယ်မှာနှစ်ပေါင်း80နီးပါးမပြည့်ပြတ်သေးပဲရှိနေတဲ့စစ်တင်နေတဲ့အခြေအနေကိုတရားဝင်အဆုံးသတ်ရေးဒင်းကြေးစာချုပ်တစ်ခုထွက်လာနိုင်ပါတယ်။ဒီလိုသဘောတူညီချက်မျိုးရနိုင်မရနိုင်ဆိုတာသူတို့နှုတ်ဦးပြေဆုံးပြီးအချိန်ပိုင်းအတွင်းမှာပဲသူသိမှာဖြစ်တယ်လို့သမ္မတထရမ့်ကစနေနေ့မှာပြောထားပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့အရေးပါတဲ့လက်ထပ်တူကနေကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဟာကျွန်တော်တို့ကိုနောက်ကျောဓာတ်နဲ့ထိုးတယ်လို့တင်းငွေနေမှာပဲဆက်ဆွဲပြောဆိုလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားနဲ့ထိပ်သီးအစည်းအဝေးအတွက် G7 ထိပ်သီးအစည်းအဝေးကနေသမ္မတထရမ့်စင်ကာပူကိုထွက်သွားပြီးတဲ့နောက်မှာထိကြိုက်ပြောဆိုခဲ့တယ်လို့လည်းပြောပါတယ်။အလူမီနီယံနဲ့တမနီတွင်းကုန်တွေအပေါ်မှာအမေရိကန်ဘက်ကအခွန်တိုးကောက်တာဟာစော်ကားမှုအဖြစ်ကနေဒါဝန်ကြီးချုပ်ထရူဒိုကသတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားတဲ့အပေါ်မှာသမ္မတထရမ့်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဒယ်ရီကတ်လိုကပြစ်တင်ပြောဆိုလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ထရူဒိုကဒီလိုပြောခဲ့ပြီးတဲ့နောက်မှာအစင်လာတိုင်းလုံနေကြထိပ်သီးအစည်းအဝေးပြီးပူးတွဲကြေညာချက်မှလက်မမထိုးဖို့သမ္မတထရမ့်ကအမေရိကန်တာဝန်ရှိတွေကိုတာဝန်ရှိသူတွေကိုညွှန်ကြားခဲ့ပါတယ်။ပူးတွဲကြေညာချက်အတွက်သမ္မတထရမ့်ဟာစိတ်စေတနာကောင်းတဲ့စိတ်ဆန့်ညှိနှိုင်းပြီးအခွန်မဲ့လက်လက်တဲ့ကုန်သွယ်ရေးလုပ်ကြဖို့အတွက်ထိပ်သီးအစည်းအဝေးမှာနှိုးဆော်ပါတယ်လို့အကြံပေးကတ်လိုကပြောပါတယ်။အမေရိကန်ရဲ့ပြစ်တင်ဝေဖန်ပြောဆိုချက်တွေပေါ်မှာဝန်ကြီးချုပ်ထရူဒိုကတုံ့ပြန်ပြောဆိုတာမဟုတ်ဘဲထိပ်သီးအစည်းအဝေးဟာအောင်မြင်တယ်လို့ပဲပြောဆိုခဲ့ပါတယ်။
ထိပ်သီးစီဝေးလုပ်ဖို့အမေရိကန်ဘက်ကဆင်းရဲဖြစ်ပြီးဆိုရင်သူ့အနေနဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ကျင်ပါတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်
။ President Sigashotov сам неоднократно говорил о том, что считает такую встречу целесообразной.
ဒီလိုထိပ်သီးစီဝေးမျိုးလုပ်ဖို့ကြိုးကြောင်းခိုင်လုံတယ်လို့အမေရိကန်သမ္မတကထပ်ခါတလဲလဲပြောထားမှုပါတယ်။အဲ့ဒီအတိုင်းတကယ်ပဲဖြစ်တဲ့နဲ့ဆိုတာကျွန်တော်ဘက်ကလည်းပြောနိုင်ပါတယ်။ကျွန်တော်တို့နောက်ဆုံးအချိန်တယ်လီဖုန်းဆက်သွယ်ပြောဆိုချိန်မှာလက်နက်ပြန်ဆိုင်မှုအတိတ်တစ်ခုဖြစ်လာမဲ့ Andre Bo ဆိုရင်လည်းကြောင်းသူပြောတယ်ဆိုတာကျွန်တော်ထပ်ပြီးပြောပါမယ်။ဒါကိုကျွန်တော်လည်းသဘောတူပါတယ်လို့သမ္မတပူတင်ကပြောတာပါ။ဒီဥနိုင်ငံချင်းတောင်မြို့မှာလုပ်တဲ့ရှန်ဟဲပူပေါင်းဆောင်ရွက်ရေးအဖွဲ့ SCO ထိပ်သီးစည်းဝေးတက်နေတဲ့သမ္မတပူတင်ကသတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာဖြစ်ပြီးသူနဲ့သမ္မတထရမ့်တို့ပြီးခဲ့တဲ့မတ်လကတယ်လီဖုန်းပြောတာကိုရည်ညွှန်းပြောသွားတာပါ။အမေရိကန်ဘက်ကဆင်းရဲဖြစ်ပြီးဆိုတာနဲ့သူ့ရဲ့အလုပ်အချိန်ဇာပေါ်မူတည်ပြီးထိပ်သီးအစည်းအဝေးလုပ်လို့ရပါမယ်လို့သမ္မတပူတင်ကဆိုပါတယ်။
ရှေ့လေပိုင်းဆိုင်အမေရိကန်သံမအကြီးအကဲဖြစ်တဲ့ Jason Greenport နဲ့ပါလက်စတိုင်းညီနိုင်မှု Said Erika တို့ကြားအစ္စရေးပါလက်စတိုင်းညီငယ်ဆိုင်အလားလာနဲ့နှစ်ဖက်ကြားကာလကြာရှည်အငင်းပွားနေမှုတွေဖြေရှင်းနိုင်ရတဲ့အတွက်အမေရိကန်ဘက်ကလှုပ်ဆောင်နေတဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတနင်္လာနေ့တို့အစ္စရေးကဟာရတ်သတင်းစာမှာအပြန်အလှန်စကားဆစ်ထုတ်ခဲ့ကြပါတယ်ပါလက်စတိုင်းညီနိုင်မှုကဟာရတ်သတင်းစာမှာသူ့အမည်ဆောင်းပါးတစ်ခုပုဂ္ဂိုလ်ရေးသားခဲ့တာဖြစ်ပြီးအမေရိကန်ဟာအစ္စရေးကိုစားပြောဆိုသူဖြစ်လုပ်နေတယ်လို့ဆွဆွဲခဲ့ပါတယ်ဒါ့အပြင်အစ္စရေးကသူ့မြို့တော်ဖြစ်တဲ့တတ်မှတ်တဲ့ဂျေရုဆလင်ကိုအမေရိကန်ကပြီးခဲ့တဲ့လတုန်းကပဲအမေရိကန်တန်ယုံရွှေ့ခဲ့တာအတွက်ဝေဖန်တိုက်ခတ်မှုတွေလုပ်ခဲ့ပြီးဂျေရုဆလင်မှာပါလက်စတိုင်းတွေတစ်ချိန်မှာသူ့မြို့တော်ဖြစ်ထားဖို့အတွက်လုပ်နေတာဖြစ်ကြောင်းလည်းပြောခဲ့ပါတယ်တန်ယုံဖွင့်နာဟာပါလက်စတိုင်းရဲ့သမိုင်းကိုအစ္စရေးနဲ့အမေရိကန်တို့လက်မခံဘူးဆိုတာပြနေတဲ့အတွက်ဒါကိုဆန့်ကျင်ကြောင်းတန်ယုံဖွင့်တဲ့နေ့မှာပဲဆန္ဒပြမှုတွေနဲ့ပြတာခဲ့တာဖြစ်ပြီးဂါဇာကအဓိကရုံးတွေကြောင့်လူများပြတိဆုံးခဲ့ရတယ်လို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အရှေ့အလယ်ပိုင်းဆိုင်ရာတန်တမန်အကြီးအကဲ Jason Greenport ကလည်းတနင်္လာနေ့မှာပဲ Harris သတင်းစာမှာဆောင်းပါးရေးပြီးတုံ့ပြန်ပါတယ်။တန်မျိုးရွှေ့ပြောင်းတာဟာ Dr. Erika ပြောသလိုမဟုတ်ပဲဒီဆန္ဒပြမှုတွေထဲမှာတချို့ကငင်းငင်းချမ်းချမ်းပြတာဖြစ်ပေမဲ့အများစုကအကြမ်းဖက်ကြတာဖြစ်ပြီးတိဆုံးသူတွေက80ရာနှုန်းကျော်ဟာ Hamas အကြမ်းဖက်အဖွဲ့ကလူတွေဖြစ်ကြောင်းပြောပါတယ်။
ဒီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683တိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ဒီကနေ့အနက်မနေ့ပတ်သက်တဲ့များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ခါစီနာကရိုဟင်ဂျာကြက်တဲ့ကိုဖြေရှင်းဖို့အတွက်၄ချက်ပါဆုပ်ပြီးချက်တရားကိုတင်ပြလိုက်ပါတယ်။ကနေဒါနိုင်ငံမှာစနေနေ့ကကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးပြီးအထူးတိုးချဲ့အစည်းအဝေးမှာစီးပွားရေးအင်အားကြီး9နိုင်ငံကိုဝန်ကြီးချုပ်ဟက်စီနာကသူ့ရဲ့အဆုပ်ပြုချက်ကိုတင်ပြလိုက်တာပါ။ဝန်ကြီးချုပ်ဟက်စီနာအဆုပ်ပြုတင်ပြတဲ့အချက်၄ချက်ကတော့၁ရိုဟင်ဂျာဒုက္ခသည်တွေဘေးရန်ကင်းပြီးခိုင်မာတဲ့အခြေအနေနဲ့မူရင်းနေရာပြန်နိုင်ရေးနိုင်ငံသဘောတူညီချက်ကိုအကောင့်ထဲပို့ဖို့ရမြန်မာနိုင်ငံကိုစီယုံပြောဆိုဖို့နှင့်တခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုချက်ချင်းထွင်းချက်မရှိအကောင့်ထဲပို့ဖို့အတွက်မြန်မာနိုင်ငံကိုပြောဆိုဖို့၃တာဝန်ရှိတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေကိုတင့်လျော်သလိုအရေးယူနိုင်ရေးကုလသမဂ္ဂလူမျိုးရေးကောင်စီမှဆုံးဖြတ်ချက်တရချမှတ်လောင်လို့ဆောင်ဖို့နဲ့၄ရိုဟင်ဂျာတွေကိုအစုအဝေးလိုက်တပ်ဖြတ်မှုဒါမှမဟုတ်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုနဲ့တရားဥပဒေတိုင်းဖြစ်စေဖို့ရာအရေးယူလို့ဆောင်ဖို့လိုဖြစ်ပါတယ်ဝန်ကြီးချုပ်ဟက်စီနာကရိုဟင်ဂျာပြဿနာရဲ့အကြောင်းရင်းစစ်မြစ်ဟာမြန်မာနိုင်ငံတွင်းမှာရှိပြီးမြန်မာနိုင်ငံမှာပဲအဖြေရှာရမှာဖြစ်တယ်ဆိုတာသူအရင်ကပြောထားဘူးသလိုအခုလည်းထပ်ပြောပါတယ်လို့အထူးတိုးချဲ့စီဝေးအတွက်မှာပြောတော့ပါတယ
်။ရုရှားနိုင်ငံမှာဖိနှိပ်မှုတွေနဲ့လူ့ခွင့်ချိုးဖောက်မှုတွေဆိုတာတွေကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့မော်စကိုမြို့တော်မှာတနင်္လာနေ့ကဒုတိယထောင်လောက်စူးစမ်းဆန္ဒပြပါတယ်။အိမ်ဘုံငွေပေးဆက်ရတဲ့ငွေချေးမှုဆိုင်အခက်အခဲတွေအပြင်အခြားကိစ္စရအများကြီးကိုဖော်ထုတ်ပြောဆိုတဲ့စာတမ်းတွေကိုပြန်ဆန္ဒပြတာပါ။ရုရှားမှာထောင်နဲ့နှစ်ရှိကြနေတဲ့ Ukraine ရုပ်ရှင် Director Oleg Stensov ကိုထောက်ခံကြောင်းလည်းဆန္ဒပြသူတွေကပြောပါတယ်။သူကရုရှားထောင်မှာအကျဉ်းချခံတဲ့နိုင်ငံရေးအကျဉ်းသားအားလုံးပြန်လှုပ်ပေးဖို့တောင်းဆိုပြီးဆန္ဒပြတာသတင်းပတ်ကြော်ကြားနေပါပြီ
။စပိန်တင်းနေကျော်မော် Rafael Nadal ဟာတနင်္လာနေ့ကစင်ပိုင်ကစားတဲ့ပြင်းထန် Open Tennis ပြိုင်ပွဲအမျိုးသားတဦးချင်းဘူလူပွဲမှာ Austria Tennis ကစားသမား Dominic Thiem ကို3ပွဲပြတ်အနိုင်ရပိုဆိုးသွားပါတယ်။ပြင်းထန် Open Champion Blaa ကို7ချိန်ကျော်အနိုင်ရလိုက်တဲ့ Nadal ဟာ Thiem ကို6-4 6-3 6-1 နဲ့အပြတ်ကစားပြီးအနိုင်ရသွားတာပါ။အခုဆိုရင် Nadal ဟာ Grand Slam လို့ခေါ်တဲ့တိုင်ပွဲကြီးတွေမှာ18ချိန်အထိ Champion Blaa ရထားပြီးသူ့ရဲ့တိုင်ပွဲ Roger Federer ကိုမှီဖို့3ချိန်ပဲလိုပါတော့တယ်။
ရှေ့ပြောင်းချင်ချက်သူ600ကျော်တင်ဆောင်ထားတဲ့လူသားချင်းစာနာမှုအထောက်အကူပေးနေတဲ့တင်မောတစီကိုအီတလီနိုင်ငံရဲ့ဘဲစိတ်ကမ်းမှမှကတ်ခွင့်မပြုဘူးလို့အီတလီနိုင်ငံကညင်းပယ်ပါတယ်။မက်ဒီတရေးနီးယန်းပင်လယ်ပြင်တွင်းမှာမော်တာကျွန်းနိုင်ငံကိုတင်မောဝင်ခွင့်ပြုဖို့အတွက်လည်းအစိုးရကတောင်းဆိုလိုက်ပါတယ်။မော်တာကျွန်းနိုင်ငံကလည်းသူတို့နိုင်ငံဟာကယ်ဆယ်လုပ်ငန်းတွေနဲ့ဘာမှပတ်သက်ခြင်းမရှိဘူးလို့ပြောဆိုပြီးဒီတောင်းဆိုချက်ကိုပယ်ချခဲ့ပါတယ်။အီတလီနိုင်ငံရဲ့ပြည်ထောင်ဝင်ကြီးအသစ်ကလည်းလက်ရဆောင်အဖွဲ့ချုပ်ဦးဆောင်သူဖြစ်တဲ့အတွက်သူ့ရဲ့ရွေးကောက်ပွဲမဲဆွယ်ကာလမှာအီတလီရွှေ့ပြောင်းအခြေချသူတွေဝင်ရောက်မှုကိုရပ်တန့်အောင်ဆောင်ရွက်မယ်လို့ကြေပေးထားသူဖြစ်ပါတယ
်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာအင်္ဂါနေ့မှာကျင်းပတော့မှာဖြစ်ပါတယ်။ခေါင်းဆောင်အုပ်စုလုံးအခုဆိုရင်စင်ကာပူမှာရောက်ရှိနေပါပြီ။ အလွန်ရေးပါတဲ့ထိပ်သီးဆွေးနွေးပွဲစင်ကာပူမှာကျင်းပဖို့ဘာကြောင့်ရွေးချယ်ရပါသလဲစင်ကာပူနိုင်ငံကနေ VOA သတင်းတောက်ဘီလ်ကာဝတ်ပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေထဲမှာအတိမ်းဆောင်မခံနိုင်တဲ့ဒီဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာကျင်းပဖို့ရွေးချယ်ခဲ့တာဟာတိုက်ဆိုင်မှုတသက်ကြောင့်မဟုတ်ပါဘူးပမာဏအားဖြင့်မြို့အရွယ်လောက်ပဲရှိတဲ့စင်ကာပူဟာလုံခြုံရေးအရာအင်မတန်ကောင်းမွန်ပြီးအခြေအနေတွေကိုနိုင်နိုင်နေနေထိန်းချုပ်ထားနိုင်တဲ့အပြင်ကမ္ဘာပေါ်မှာရာဇဝတ်မှုအ ਨੇ စုံနိုင်ငံတနိုင်ငံဖြစ်နေတဲ့အတွက်ကြောင့်ထိပ်သီးဆွေးနွေးပွဲလက်ခံကျင်းပဖို့အကောင်းဆုံးနေရာဖြစ်ခဲ့တာပါအဓိကအချက်ကတော့နေရာတိုင်းမှာလုံခြုံရေးကင်မရာတွေတပ်ဆင်ထားနိုင်တာဖြစ်ပြီးဒါကြောင့်လည်းအစိုးရအနေနဲ့အခြေအနေတွေကိုလွယ်လွယ်ကူကူခြေရာခံထိန်းချုပ်ထားနိုင်တာဖြစ်ပါတယ်ဒီလိုအခြေအနေမျိုးကထိပ်သီးဆွေးနွေးပွဲအတွက်လုံခြုံရေးအရာအကောင်းဆုံးဖြစ်နေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ် Phil Robinson ကပြောပါတယ
်can guarantee that there's not going to be any protests against Donald Trump. There's not going to be any protests against
Donald Trump. Donald Trump ကိုစန့်ကျင်နေဘယ်လိုကန့်ကွက်ဆန္ဒပြပွဲမျိုးမျိုးဖြစ်လာဖို့မရှိဘူးလို့စင်ကာပူစစ်ရောကအမခံပေးနိုင်တယ်လို့ကင်ဂျုံအတွက်လည်းဘာကန့်ကွက်ဆန္ဒပြတာမှဖြစ်မလာနိုင်ပါဘူး။ဘယ်လိုလုံခြုံရေးချင်းချောက်မှုမှလည်းရှိမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့အားလုံးကိုအမြဲထောက်လန်းစောင့်ကြည့်နေမှာဖြစ်လို့ပါ
။ Gallup စစ်တမ်းကောက်ယူတဲ့အဖွဲ့ရဲ့၅နှစ်ဆက်တိုက်အစီရင်ခံစာအရစင်ကာပူနိုင်ငံသားတွေမှာလုံခြုံစိတ်ချမှုရှိတယ်ဆိုတဲ့ခံစားချက်မျိုးအခြားနိုင်ငံမှာနေထိုင်သူတွေနဲ့နှိုင်းယှဉ်ရင်ပိုပြီးရှိတယ်လို့ဆိုပါတယ်ဒီလိုလုံခြုံတည်ငြိမ်မှုရှိတဲ့အတွက်ကြောင့်စင်ကာပူကိုကမ္ဘာငွေကြေးဆိုင်ရာမြို့တော်အဖြစ်ကျွဲဝချမ်းသာလာအောင်အထောက်အကူပြုခဲ့တာပါအင်တာနက်နည်းပညာအများဆုံးအသုံးပြုတဲ့နိုင်ငံအနေနဲ့မကြသေးခင်စစ်တမ်းကောက်ယူချက်တွေအရစင်ကာပူနိုင်ငံသားတွေဟာမိုဘိုင်းဖုန်း laptop စတဲ့ electronic ပစ္စည်းတွေကိုတစ်နှစ်ကို73နာရီနီးပါးကြာအောင်အသုံးပြုကြတယ်လို့ဆိုပါတယ်။ဒါပေမဲ့စင်ကာပူမှာအချင်းချင်းတယ်လီဖုန်းနဲ့ပြောဆိုတာတွေအီးမေးလ်တွေနဲ့အခြားပုဂ္ဂိုလ်ရေးအရာဆွေးနွေးချက်တွေကိုအစိုးရအနေနဲ့တရားရုံးအမိန့်စာမပါဘဲဖမ်းယူစောင့်ကြည့်နိုင်ပါတယ်။ဒီအချက်ဟာနိုင်ငံရေးအရာလွတ်လပ်စွာထုတ်ဖော်လှုပ်ရှားခွင့်ကိုတော့ပိတ်ပင်ခံထားရတာမျိုးဖြစ်နေတယ်လို့ Phil Robinson ကပြောပါတယ
်။ They are definitely using this for not only sort of crime fighting
and တော့ဒါကိုရာဇဝတ်မှုတွေနဲ့မှာတောက်လျှောက်ထိန်းထားနိုင်မှုအတွက်ပဲသုံးတာမဟုတ်ဘူးဆိုတာသိကြပါတယ်။နိုင်ငံရေးအတွက်လည်းဒါကိုအသုံးချနေတာပါ။အတိုက်ခံနဲ့တက်ကြွလှချသူတွေဘာလုပ်နေကြလဲဆိုတာသိရအောင်ပ
ါစင်ကာပူအစိုးရကိုဝေဖန်ပြောဆိုနေတဲ့နာမည်ကြီးတက်ကြွလှချသူဂျိုလိုဗန်ဝင်းကလည်းအခုလိုပြောပါတ
ယ် If you are an activist in Singapore you have to make
ဒီလိုသာလူကြောက်ကနိုင်ငံရေးသမားဓမ္မမဟုတ်တက်ကြွလှချသူဖြစ်နေရင်ကိုဘာလုပ်လို့ဘာပြောပြောတကယ်ရင်းတွေကိုအီးမေးလ်နဲ့ပြောတာကအစသူတို့သိနိုင်တယ်ဆိုတာသဘောပေါက်ထားရမှာပါဘာကြောင့်လဲဆိုတော့စင်ကူမှာစောင့်ကြည့်ကင်မရာနဲ့ဘယ်တော့မှမကင်းနိုင်လို့ပါအထူးသဖြင့်အနာရပါတီကိုဝေဖန်တဲ့သူဆိုရင်ပေါ့
ဝင်းဟာပြီးခဲ့တဲ့နှစ်ကခွင့်ပြုချက်မရတဲ့ဆန္ဒပြပွဲတွေကိုစီစဉ်ခဲ့တဲ့အတွက်တရားစွဲဆိုခံခဲ့ရပါတယ်။ဟောင်လင်းပန်းချန်ဟာစင်ကာပူနိုင်ငံမှာအစိုးရကခွင့်ပြုထားတဲ့ဆန္ဒပြပွဲတွေကျင်းပခွင့်ရတဲ့တခုတည်းသောနေရာဖြစ်ပါတယ်
။ There are cameras everywhere
so it is designed to intimidate ကင်မရာကနေရာတိုင်းမှာရှိပါတယ်။ဒီလိုထားတာကချိန်ချဖို့လူတွေကြောက်တက်လာဖို့လုပ်ထားတာဖြစ်တယ်လို့ထိန်းချုပ်ဖို့ကလုပ်ထားတာပါ
ချုပ်ပြီးပြောရမယ်ဆိုရင်တော့စင်ကာပူနိုင်ငံမှာအတိုက်ခံနည်းနည်းပါးပါးပဲရှိပြီးပါတီကြီးတစ်ခုကပဲနှစ်ပေါင်းများစွာလွှမ်းမိုးချုပ်ကိုင်ထားတာပါ။ချမ်းသာကြွယ်ဝပြီးလုံခြုံရေးစောင့်ကြပ်မှုအပြည့်ရှိနေတဲ့စင်ကာပူနိုင်ငံဟာကမ္ဘာမှာတော့တည်ငြိမ်မှုအရှိဆုံးနိုင်ငံတစ်နိုင်ငံဖြစ်တယ်လို့ဆိုရမှာပါရှင်
။မှန်ကြီးနေမှာခင်ဗျာ။အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတစ်ပုဒ်ကိုဆက်ပါမယ်။ထိုင်းနိုင်ငံမင်းဆိုင်ကနေမြန်မာနိုင်ငံတာချီလေးကိုမောင်းလာတဲ့ကားပေါ်မှာရန်ကုန်ကိုတင်ပို့မဲ့မူရစ်ဆေးဝါးထုတ်လုပ်မှုမှာတုံးတဲ့ဆိုရီယန်ဆိုင်ယာနိုက်ဓာတုကုန်ကြမ်းတွေကိုမြန်မာရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပြီးဒါဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရက်လက်ဖြစ်တဲ့အကြောင်းသတင်းဝင်တွေကထိုင်းမူရစ်နေနေအဖွဲ့ ONCB ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောကြားလိုက်ပါတယ်။တရုတ်ကုမ္ပဏီတစ်ခုကနေတရားဝင်စာရွက်စာတမ်းတွေနဲ့တင်ပို့တဲ့ဓာတုဆေးဟာစိတ်ကြွဆေးပြားပေါင်းတန်း300လောက်ထုတ်လုပ်နိုင်တာဖြစ်တယ်လို့လည်းပြောပါတယ်။အကြောင်းအပြည့်စုံကိုမအေးမှကပြောပြပါလိမ့်မယ်ခင်ဗျာ။
ထိုင်းမူရစ်ဆေးဝါးနှိမ့်လင်းရေးအဖွဲ့ကဂျွန်လ၁၀ရက်နေ့မှာပြုလုပ်သွားတဲ့သတင်းစာရှင်းလင်းပွဲမှာစိတ်ကြွဆေးထုတ်လုပ်ရမှာအသုံးပြုတဲ့ဆိုဒီယမ်ဇယာနိုက်တွေကိုထိုင်းဘက်ကနေမြန်မာဘက်ကိုအသွားမှာဖမ်းဆီးမိခဲ့တယ်လို့ထိုင်းမူရစ်ဆေးဝါးနှိမ့်လင်းရေးအထူးတပ်ဖွဲ့ရဲ့အတွင်းရေးမှူးမစ္စတာစီရီယန်ရစ်ချ်ချိုင်းကခုလိုပြောသွားပါတယ်
။ Look how I'm been there to the mean ဆိုပေလေပေလေဒီလမ်းထားပေါ့ဆက်တဲ့တဲ့တဲ့အိုင်း
ဂျွန်လ3ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းမေဆိုင်ကနေတာချီလေးကိုမောင်းသွားတဲ့ကုန်တင်ကားကိုမြန်မာအာဏာပိုင်တွေကဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပါတယ်။ချင်းရိုင်လိုင်စင်နဲ့ကားမောင်းသူအသက်42နှစ်အရွယ်ထိုင်းနိုင်ငံသားစုံစောဝတ်ကိုလည်းဖမ်းဆီးစစ်ဆေးမှုတွေစတင်လုပ်ဆောင်နေပါပြီ။ကားပေါ်မှာတင်လာတဲ့ဆိုဒီယမ်ဇယာနိုက်သ Taru Lijin, Sangada, she jump for Jatabare, Time Bekani, they dry the ding of Yama Begu, Chelle, Bigger Lule, Piabare, Taru Siriha, Tainang and Maro Kanta Siri Pipare, Tansi Mide, Taru Siri, Kalata Muguro, Tainang and Beka, the Rintokian Jim Shidibau. Taru Siri would down when you poker a deal gomniha, the Yawin, Sayasarani Lopi, Tainang and Anni, they sound Alusuare, Chomburi Pinegani, Yangongo, Yelena Possamme, so be Sayasarani Yida Tabima. A coolum, you should regain Titagani, Tesaune Suraha, Matinga via Pinin Lule, Tayana Vainigo, Koka, be Tandrinima, Popjanivare, Tabi, Tainanga, Lushide, Muyetia Kanji, Nigelan Gregole, Tachilima Pansigabi, Nema Beka, Yanne Lepjan Bigade, so be Muyenne for Dreamu, Mr. Sirian Yetchanga, top of Josudavare, Tainanga Muyetia Kanji, Jelanga, Pinsina, Nema Jang with Tainese at Bowie.
ကားတုံးစီစက်ကဲရှိစီအင်းချမ်းမြင်းနဲ့ရွှေလေးဆယ်ပတ်သားကိုတိတ်စီခဲ့ပြီးစုစုပေါင်းတန်ဖိုးငွေပတ်တန်း၂၀ကိုနိုင်ငံတော်အဖြစ်တိတ်စီထားလိုက်ပြီလို့လည်းထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်ရှင်။ဗီအိုအီသတင်းတော်မအေးမာရဲ့သတင်းလွှာဖြစ်ပါတယ်။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့အပတ်စဉ်တင်ဆက်နေကြမြန်မာရေးစုနေကမဲ့ဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းစစ်ဘေးရှောင် ီယိုမှာမေးမြန်းတင်ဆက်ထားတာဖြစ်ပါတယ်နားဆင်ကြပါခင
်ဗျာ။ Now let's lovely ဒီစီကြရဲ့ဂျပန်တွင်းမှာပဲအချိန်မှာဖြစ်နေတဲ့ကိစ္စတွေဟာတနင်္ဂနွေလုံးနဲ့မကအောင်ကဘာပါအာရုံစရတဲ့အချိန်တွေရောက်သွားတယ်လေ။ဒုက္ခတွေရာနဲ့ချီပြီးထွက်ပြေးကြရတယ်ရောလုံးချွတ်ထွက်ပြေးတာတွေလည်းရှိတယ်ဟိုတောထဲမှာဒုက္ခရောက်ကြတယ်ဟိုကျမကြီးလည်းချွတ်တဲ့သူလည်းပါတာပေါ့နော်ဆိုတော့ဒါမဲ့အဲ့လူတွေကိုအကူအညီပေးဖို့တော့တွားပြီးတော့ကယ်ထုတ်ဖို့ကိစ္စတွေမှာတမတော်ကအဟံတာတာတွေရှိတဲ့အတွက်ထိတိုက်ရင်ဆင်ရတာတွေပါလေကျွန်တော်တို့ရှိတယ်ဆိုတော့အဲ့ဒီလူတွေအကူအညီပေးဖို့အဟံတာတွေရှိနေရတာဘာကြောင့်လို့များကိုကံဆောင်တို့မြင်မိသလဲ
သူတို့ထွေပြေးတင်းဆောင်ရတာကာလအတန်ကြာပြီဖြစ်ပါတယ်အဲ့ဒီကြားထဲမှာဒီလက်တလုံးမှာဖြစ်ခဲ့တဲ့အဖြစ်ပြက်ဟာဆိုရင်တော့အကြီးမားဆုံးစိန်ခေါ်မှုအနေနဲ့ကျွန်တော်ယဉ်ဆိုင်ခဲ့ရတာဖြစ်ပါတယ်အထူးဖြစ်သူကတနင်္လာမှာပဲဖြစ်တာမဟုတ်ပဲနဲ့တနင်္လာဒီကချင်ပြည်နယ်အနက်အပြားမှာဖြစ်သွားတဲ့အတွင်တန်ဖြစ်တော့ပိုပြင်းမှခက်ခဲတာဖြစ်ပါတယ်အထူးဖြစ်တော့အရင်တော့ကနဲ့ကွာတာကဒီတစ်ခေါက်တိုက်ပွဲကြီးဖြစ်တဲ့အချိန်မှာဒီလူထုတီထွက်ပြေးဖို့အရေးအထိပါသူတို့အတွက်အဟံတာတီအမြန်ကြီးကြုံခဲ့ရတာဖြစ်ပါတယ်အထူးဖြစ်ကျွန်တော်အလုံးသိတဲ့အတိုင်းတတိုင်းဖက်မှာလည်းကျွန်တော်ထွက်ပြေးရသလိုအကြောင်းយ៉ាង data ဖက်မှာလည်းထွက်ပြေးရတယ်ပြီးရင်ကျွန်တော်ဒီဖက်မှာကာမိုင်းဖက်မှာလည်းအတီတီအဲ့လိုထွက်ပြေးရတယ်ပေါ့နော်မုံကောင်းမှာလည်းကဆုံဆွေမှာထွက်ပြေးရတယ်ဒီလိုထွက်ပြေးတိုင်းထွက်ပြေးတိုင်းသူတို့ရဲ့ထွက်ပြေးဖို့ကိစ္စတွေမှာခက်ခဲမှုကြံကြာမှုဟန်တာမှုဒီအမျိုးမျိုးကြုံခဲ့ရတာဖြစ်ပါတယ်အထူးဖြစ်တော့ဒီတပ်ပွဲဖြစ်တဲ့ data ဖြစ်တဲ့အလျော်စွာစစ်တပ်ရဲ့ကွန်ပျူတာမရအောင်ဆိုတော့ဒီလူထုတွေအတွက်အခါနဲ့ထွက်ပြေးတင်းချောင်လာဖို့အရေးဆိုတာတော်တော်လေးခက်ခဲတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုကမ္ရှောင်ပြောတဲ့ထဲမှာထုံးကအရဆိုရင်တော့တပ်ပွဲတွေဖြစ်တဲ့ဆိုရင်အဲ့ဖြစ်တဲ့နေရာမှာရှိတဲ့ရွာတွေဒေသခံတွေကဝုန်းဝုန်းနဲ့ထွက်ပြေးကြရတယ်ပေါ့နော်အခုဆိုတော့ကိုကမ္ရှောင်ပြောတဲ့ထဲမှာဆိုရင်တော့ထွက်ပြေးဖို့တော့မှသူအခက်ခဲရှိခဲ့တယ်ဆိုတော့သူတို့ပြိမိပြီးတော့ဒုက္ခပိုရောက်ကြတယ်ဆိုတဲ့သဘောလား
ဟုတ်ကဲ့ပါကျွန်တော်အလုံးသိတဲ့အတိုင်းဒီကာမိုင်းမြို့နယ်မှာဖြစ်ခဲ့တဲ့လိုင်နောင်းခု area မှာဆိုရင်အယတာပြည်သူလူထုသူတို့တရွာလုံးနီးပါးပေါ့နော် April 17ရက်နေ့ကနေတောက်လျှောက်ပြိမိတဲ့အနေအထားမျိုးရှိခဲ့တယ်အဖက်ဘက်ကနေအလုံးစူးစားတယ်ဒီနေ့အစိုးရခွင့်ပြုမှုတွေလည်းပြုခဲ့တယ်ဒါပေမဲ့လက်တွေ့ပြန်ကြည့်ထုတ်တဲ့အချိန်မှာကြံ့ကြတယ်နောက်ဆုံးပြည်ထောင်စုအစိုးရပြည်ထောင်စုဝန်ကြီးတက်လာတဲ့အချိန်စစ်တပ်နဲ့ပြန်ညှိနှိုင်းတဲ့အချိန်ကြတော့မေလ5ရက်6ရက်လောက်မှမှသူတို့ပြန်မြန်မာထွက်လာနိုင်တဲ့အနေအထားဆိုတော့ဒါဟာတော်တော်လေးရက်ကြာပေါ့နော်ကိုယ့်ရဲ့ရက်ကြာမှာပြိမ့်နေတဲ့အနေအထားရှိတာဖြစ်ပါတယ်အခုဆိုရင်လည်းအင်ဂျင်နီယာ data ဖက်မှာဒီလိုကိုတိုက်ပွဲ data မှာပေါ့နော်အဲ့လိုစက်တင်ဘာပြိမ့်နေတဲ့လူဒီစက်တင်ဘာရှိနေ data ဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အခုအကူအညီပေးတဲ့နေရာမှာရောကိုကမ္ဆောင်တို့အခုဒီအဖွဲ့တွေနေနဲ့အဓိကအလိုအဆုံကဘာတွေဖြစ်မလဲလိုအပ်တာကတော့ဆန္ဒရိက္ခာနဲ့စေဝါပါညာကတော့ဒါအခြေခံအဖြစ်ဒါဟိုပဲချိန်မဲ့ဖြစ်ဖြစ်ဒုက္ခတွေဟိုစီပေးဆောင်တွေတော့ကလိုအပ်နေမှာပဲလေဒါပေမဲ့အဲ့ထက်မှမအကူကမ္ဆောင်တို့အထူးပြုပြီးတော့လိုအပ်တယ်ဆိုတာဘာတွေ
ဟုတ်ကဲ့ ကျွန်တော်လိုအပ်ချက်ကိုနှစ်ပိုင်းခွဲပြီးပြောလို့တာဖြစ်ပါတယ်ပထမအပိုင်းကျတော့ဒီလက်တလောဒီမေဧပြီနဲ့မေလမှာထွေပြေသိမ်းဆောင်ရတဲ့အရေးအတွက်က9,000ကျော်ရှိတာဖြစ်ပါတယ်သူတို့အတွက်လက်တလောတော့ဒီအစာနာရိခါတို့အားလုံးကြတော့ကျွန်တော်လက်တလောကူထားနိုင်တဲ့အနေထားရှိတယ်ဒါပေမဲ့ဒီအစုအဖွဲ့အတွက်ဆိုရင်သူတို့တကယ်ပဲဒီမှာစခန်း IDP စခန်းမှာရည်ရှည်နေရတော့မယ်ဆိုရင်သူတို့တဲ့လိုအပ်ချက်တွေဟာအင်မတန်မှများလာမှာဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့ဟိုလက်တလောရည်သေးပဲထိုးပြီးမှနေထားတယ်အခုအိပ်မကြအောင်ဆိုရင်မိုးရတီဝင်တော့မယ်သူတို့အတွက်အဲဒီအမုန်းအကာလုံးလုံးချုံချုံနဲ့နေနိုင်ဖို့ကိစ္စဟာအင်မတန်မှအရေးကြီးလာပြီကလေးတွေကြောင်းတက်ဖို့လိုလာပြီကိုယ့်ရဲ့ရက်ရွာမှာစွန့်ပြေးလာရတယ်ဆိုတော့အဲ့ဒီကိစ္စတရားအစပေါ့နော်အဲ့ဒီဟာဒီဟာလက်တလောထွေပြေးသိမ်းဆောင်တဲ့လူတွေအတွက်အများကြီးလိုမှာဖြစ်ပါတယ်တစ်ဖက်မှာကျတော့ဒီတစ်ခေါက်ထွေပြေးသိမ်းဆောင်တဲ့အုပ်စုကျတော့တော်တော်လေးတောထေးတောင်ထေးမှာအာရက်လာကြာပြင်းမှထွေပြေးရတဲ့အတွက်ကြောင့်သူတို့အတွက်ဒီစိုက်ကိုဆိုရှယ်ဆပ်ပေါ့ပေါ့နော်စိတ်ပိုင်းဆိုင်ရာအစသူတို့တော်တော်လေးပြင်းပန်းနှွမ်းနေတဲ့အနေထားစိတ်ဖြစ်စီတဲ့အနေထားတွေလည်းအများကြီးဆိုင်နေရတာဖြစ်ပါတယ်အများစုကြတော့အမျိုးသမီးကလေးတက်ကြီးလွယ်ရွယ်ဦးတီပါတော့တို့ကိုတော်တော်လေးအချိန်ပေးပြီးမှပြန်ပြီးမှကူညီဖို့လိုတဲ့အပိုင်းရှိပါတယ်တစ်ဖက်မှာကြတော့ကျွန်တော်တို့ IDP စခန်းမှာနေနေတဲ့အယတပီတူလူထုက9နှစ်တည်းကိုဝင်လာပြီတစ်ဖက်မှာကြတော့နိုင်ငံတကာရဲ့အကူအညီပေးမှုတရားလည်းရောကြလာတာနဲ့အများတို့အတွက်အခြေခံလိုအပ်ချက်တွေဟာအများကြီးရှိလာတာဖြစ်ပါတယ်တစ်ဖက်မှာစာနာရိခာမလုံလောက်တဲ့ကိစ္စတချို့စခန်းတွေဆိုရင်စာနာရိခာဖျက်တောက်မှုခံရတဲ့အနေအထားတွေရှိလာတယ်အဲဒါအပြင်သူတို့နေခဲ့တဲ့အမုန်းအကာတွေဆိုရင်လည်းအခုနှစ်ပေါင်းကြာလာတဲ့အချိန်မှာယူယွင်းလာတဲ့ပျက်စီးလာတဲ့အစ်စ်ပြန်ဆောက်ဖို့လိုလာတယ်ဒါဒီအပြင်ပေါ့နော်အထူးပြစ်တော့မိဘတွေအနေနဲ့ကလေးတွေရဲ့ရှေ့ရေးပညာရေးကြောင်းထွက်တဲ့ဦးရေဟာတော်တော်လေးများလာတယ်။ဘာကြောင့်ဆိုမိဘရဲ့မိဘကိုပြန်မြမရှာကျွေးနိုင်ဖို့ကလေးဒီအရွယ်ရောက်တာနဲ့ကြောင်းထွက်တဲ့အနေထားကြီးလဲသိုးလာတယ်။သဝတ်နေရဲ့အတွက်တော်တော်လေးပူတယ်။အဲ့ဒီအနေထားမှာတစ်ဖက်မှာတော့ကိုယ့်ရဲ့စခန်းမှာနေလို့တစ်ဖက်မှာကျတော့ကိုယ့်ရဲ့အရက်ဒေတာကိုပိုင်ဆိုင်ခဲ့တဲ့နေရာကိစ္စတရားလဲစိန်ခေါ်မှုပေါင်းများစွာနဲ့ပြန်ရင်ဆိုင်လာရတယ်။အထူးဖြင့်စိန်ခေါ်မှုအကြီးဆုံးကျတော့အခုကချင်ပြည်နယ်မှာဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဝန်လာတဲ့ငပြောဆိုင်ကင်းဟာIDP တွေအတွက်တော်တော်လေးစိန်ခေါ်မှုကြီးတာဖြစ်ပါတယ်။အကယ်၍ငိမ့်ချမ်းသွားလို့ကိုယ့်ရဲ့ကိုယ်ရပြန်မယ်ဆိုရင်တော့မှသူ့ရဲ့အရေးဒေတာမှာမြေပိုင်ဆိုင်မှုကိစ္စအစပေါ့နော်။သူတို့ရဲ့အသက်မွေးမ်းကြောင်းပြန်လဲလုတ်ကင်နိုင်ဖို့ကအစတော်တော်လေးစိန်ခေါ်မှုများလာမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းကြားဥရတယ်ဧကတွေထောင်းတဲ့ချီတိမ်ပြီးတော့မပြောခင်နေဆက်ကြတယ်ဘာညာဆိုကချင်ပြည်မှာအခုဒီလက်တင်ရတဲ့ဖြစ်တဲ့ကိစ္စတွေပေါ့နော်။ဒါပေမဲ့ကျွန်တော်အခုထပ်ပြီးတော့မေးချင်တာကဒီအခုဟိုဒုက္ခတွေဒီအကူညီဖို့တို့ဒီစေဘေးဆောင်ရဲ့သူတွေကိုအကူညီဖို့တို့ပြောကြတဲ့နေရာမှာလက်တလောအကူညီလိုအပ်တာကိုပဲအာယုံဆိုင်ပြီးလောက်ကြတာများတယ်လေတပတ်စာဝနေရေးတပတ်သူတို့နေဖို့အမိုးအကာစေဝါတောက်သုံးရေးစသဖြင့်ပြောကြဆိုတော့ကိုကံဆောင်ပြောတဲ့အထက်မှာလည်းပေါ့စိတ်ပိုင်းဆိုင်ရာအကူညီမှုပေါ့နော်ရေရှည်မှာအခုကလေးတွေဆိုလို့ရှိရင်သူတို့ trauma ရသွားတယ်ပေါ့နော်သူစိတ်ထိခိုက်သွားတယ်သူတို့ကြည်လိုက်ဘာဖြစ်မလဲမသိဘူးဒီရဲ့ effect တွေကသူတို့ဘယ်လောက်ထိသူတို့တက်တက်မှာပေါ့နော်ဘလောက်တိရရှိပါသွားမလဲဆိုတာလည်းမသိဘူးပညာရေးကလည်းသူတို့ကတစ်ဖက်မှာဆုံးရှုံးရတဲ့ဟာလည်းရှိတော့အဲ့ဒီဟာအတွက်ကောစဉ်းစားပြီးတော့ပြင်ဆင်တာတွေရှိနေပြီလားလောက်ကြပြီလား
ကျွန်တော်ရဲ့စိန်ခေါ်မှုအကြီးဆုံးကတော့ဒီရရှိအပိုင်းကိုထည့်သွင်းစဉ်းစားဖို့ကကျွန်တော်အနေနဲ့စဉ်းစားတယ်ဒါပေမဲ့လက်တွေ့မှာတော်တော်လေးစိန်ခေါ်မှုများနေတာဖြစ်ပါတယ်တစ်ဖက်မှာကျတော့အကူအညီတွေနဲ့လည်းဆက်ဆက်နေတာဖြစ်ပါတယ်လက်တလို့အထိကျွန်တော်ရတဲ့အလုံငွေအများစုဟာကာလအတူအတွဲပဲဖြစ်နေတယ်ပြီးရင်တကယ်ပဲအခြေခံကြတဲ့စာနာရိခာအတွဲပဲဖြစ်နေတယ်ကျွန်တော်အနေနဲ့လည်းစိုးရင်တာကဒီကိစ္စကိုကျွန်တော်လက်တလို့အနေနဲ့ပဲဖြေရှင်းလို့မဖြစ်နိုင်တော့ဘူးပေါ့နော်ဒါကြောင့်ဒီစပေးဒုက္ခတည်းရဲ့အရေးကိုကြည့်မယ်ဆိုရင်ကျွန်တော်ရေးရှည်ရေရှည်လို့ပြောတဲ့အချိန်မှာတို့ရဲ့အသက်မွန်းကြောင်းမှုကိစ္စကလေးတီရဲ့ပညာရေးကိစ္စအထူးဖြစ်တော့ဒီအပိုင်းတွေပုံပြမအရေးကြီးလာမယ်တစ်ဖက်မှာကျတော့ဒါဒီပြောနေတဲ့အချိန်မှာတို့ရဲ့ဘေးကင်းလုံခြုံမှုကိစ္စစိတ်ပိုင်းဆိုင်ရာလုံခြုံမှုကိစ္စခဏပြောတဲ့ဒီစိတ်တန်ရာရရှိမှုကိစ္စဒီပြီးရင်ဒီတစ်ဖက်မှာကျတော့ဒီပလိဘက်ခဒေတာမှာဒီလိုထွေပြေးသိမ်းဆောင်ရတော့မိသားစုထဲမှာလည်းဒီအင်ဒီအချမ်းဖက်မှုတွေလည်းများလာတာပေါ့နော်ဒီအရေးကြီးကိစ္စတွေကအစကျွန်တော်တို့တော်တော်လေးဂရုစိုက်ပြီးမှလှုပ်ဆောင်ရမယ့်အနေအထားမျိုးဖြစ်လာတာဖြစ်ပါတယ
်ဟုတ်ကဲ့အဲဒီရမုံငွေကိစ္စကိုကျွန်တော်မေးချင်တာအခုကုညီနေကြတယ်ဆိုတာကိုယ့်အိမ်ကိုစိုက်ပြီးကုညီဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးလေဆိုတော့ ဟိုပမာဏကလည်းကြီးလွန်းတာပေါ့နော်နောက်ပြီးတော့နှစ်တရာလည်းအများကြီးဖြစ်လာပြီဆိုတော့အခုအကူအညီနေတဲ့ဥစ္စာတွေကရောဘယ်အဖွဲ့အစည်းတွေအများအကူအညီရတယ်လဲပြည်ပအကူအညီတွေရတယ်လားကျွန်တော်တို့ပြောပြလို့ရမှာ
ဟုတ်ကဲ့ပါအဲဒီလက်တလောဖြစ်တဲ့အချိန်မှာကြတော့ဒီအဲတီတူလူထုဒီအနေနဲ့ပေါ့နော်နိစ္စရာအနေနဲ့တို့ဟိုတတ်နိုင်တဲ့ဖက်ကနေဒီတတိပုဂ္ဂလအနေနဲ့ဖြစ်စေအသိန်းတော်အနေနဲ့ဖြစ်စေကမခထပြုပြီးမှကူတာပေါ့နော်ဒါပေမဲ့အဲ့ဒီအကူအညီတည်းကကျွန်တော်လက်ချီကြပြီးမှကျွန်တော်တို့ဟိုမတုံးနိုင်ဘူးပေါ့နော်ဒါကာလတစ်ခုအထိတော့အဆင်ပြေတယ်ဒါပေမဲ့အထက်ပို့ပြီးမှကြာသွားပြီဆိုရင်ကျွန်တော်ဟိုအနည်းနဲ့အများကျွန်တော်ဟာနိုင်ငံတကာရဲ့ပံ့ပိုးမှုနဲ့ကျွန်တော်တို့ကူညီရတာဖြစ်ပါတယ်တစ်ဖက်မှာကြတော့နိုင်ငံတကာရဲ့အကူအညီတည်းကလည်းတနည်းပြီးတနည်းကျွန်တော်နိုင်ရှင်ပြီးကြည့်လာမယ်ဆိုရင်တဖြည်းဖြည်းရော့ချလာတဲ့အနေအထားရှိတာဖြစ်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ဒီအယတ္တပိတုလူထုစပေဒုက္ခတေတီရဲ့ဈာမစိန်ခေါ်မှုဒီပုံများလာတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒါနောက်တစ်ခုကျွန်တော်နောက်ဆက်တွဲအဲ့ဒါကိုပဲထပ်ပြီးမေးချင်တာကပြည်တွင်းကကုညီခြင်းတဲ့သူတွေရောကုညီလို့ရသလားပြည်တွင်းအကူညီရောဘယ်လောက်အတိုင်းတားရလဲတဘောအခုတိုင်းဆိုရင်ကျွန်တော်နားလည်သလားဆိုပြည်ပအကူညီကပုံများရတယ်ပေါ့နော်ပြည်ပလာတဲ့အကူညီကဆိုတော့ပြည်တွင်းကဟိုလူကျင်တဲ့လူတွေသဘောကချင်းပြည်နယ်ရပဲဖြစ်ဖြစ်တခြားပြည်နယ်တိုင်းဒေသတွေရပဲဖြစ်ပေါ့နော်။ကူညီကျင်လို့ကူညီတဲ့လူတွေရောရှိလား
။ဟုတ်ကဲ့အထူးပြစ်တော့ကျွန်တော်ခနုကပြောသလိုအထူးပြစ်တဲ့ပြည်တွင်းကအဖွဲ့အစည်းတို့လူတို့ဒီပါတာရဲ့အသင်းအဖွဲ့ဒီအများစုကြတော့ဒီပိလပခဖြစ်လို့ကနုထွက်ပြေးသိမ်းဆောင်လာတဲ့အချိန်မှာဒါလည်းမျက်ဝါးထင်ထင်ဆိုတော့အဲ့ဒီအချိန်မှာလူတန်းနဲ့အနေထားပုံများတာဖြစ်ပါတယ်။ကလာကြလာပြီဆိုရင်သူတို့အနေနဲ့လည်းတောင်လျှောက်ဆက်ကူနိုင်ပဲအနေထားတော်တော်လေးရော့လာတယ်အခုဆိုရင်လည်းဒီစပေးဒုက္ခတေတီဒီကိုအများစု host လုပ်ထားရတဲ့အနေထားအင်ရှင်အဖြစ်လက်ခံရတဲ့အနေထားကြတော့အသင်းတော်တွေအများစုဖြစ်ပါတယ်သူတို့ကလည်းပုံမှန်လတိုင်းကိုယ့်ရဲ့အသင်းတော်မှာလည်းအလူငွေတွေကောက်ပြင်းမှအကူနေတဲ့အပိုင်းတွေတော့ရှိတာပေါ့နော်ဒါပေမဲ့ကာလကြာလာတဲ့အချိန်မှာထေဝန်တဲ့အလုံးဝင်တရားအစအတင်းတော်တွေမှာလည်းတော်တော်လေးအားနည်းလာတဲ့အပိုင်းရှိတာဖြစ်ပါတယ်ကျွန်တော်အနေနဲ့လည်းဒီစပေဒုက္ခတွေဖြစ်လာပြီဆိုရင်ဖြစ်တဲ့အချိန်မှာတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့တို့တတ်နိုင်တဲ့ဖက်ကနေတော့ကူတဲ့အပိုင်းတွေတော့တောက်လျှောက်ရှိတာဖြစ်ပါတယ်ဒါပေမဲ့ခဏကျွန်တော်ပြောလို့ရေရှည်ဖြစ်လာတဲ့အချိန်ကျတော့တို့အနေနဲ့ဒါကိုရေရှည်မကူနိုင်ဘူးပေါ့နော်တော်တော်များများတော့ one offတကြိမ်တခါဒါမှမဟုတ်နှစ်ကြိမ်သုံးကြိမ်အလိုကူတဲ့အနေထားတည်တော့ရှိနေတာဖြစ်ပါတယ်
။ဟုတ်ကူညီခြင်းလည်းဆိုရင်ရောတခြားဒေသလူတွေကကူညီခြင်းလည်းဆိုရင်ရောလောလောကူကူညီလို့ရတဲ့သဘောက website လိုမျိုး Facebook လိုမျိုးသဘောကရှိသလားပေါ့ဥပမာဆိုလို့ရှိရင်ပုံမှန်ရေးကြည့်တယ်ဆိုလို့ရှိရင်ရေးကြည့်တဲ့ညဘယ်အဖွဲ့ကိုလူကြပါပါညာဆိုအဲ့လိုမျိုးရှိတယ်လေ။ဆိုတော့ဒီကိစ္စမှာရောဒါရေးရှည်ဖြစ်တယ်ဆိုပေမဲ့လည်းပုံမှန်ကူညီသွားဖို့အတွက်လူလကူကူညီလို့ရနိုင်တဲ့နေရာရှိသလားအဲ့ဒါ
ရှိပါတယ်
တည်ပြလို့ရလား
ဟုတ်ကဲ့အဲ့ဒီဟာရှိပါတယ်အဲတစ်ဖက်မှာဆိုရင်တော့ဒီကျွန်တော်တို့ဟိုပူပေါင်းလုပ်ငန်းစဉ်အဖွဲ့အနေနဲ့လည်းဒီလူတန်းနဲ့အလူငွေတွေကိုလက်ခံပြီးမှကျွန်တော်တို့ထပ်ဆင့်ပြန်ပြီးမှကူညီပေးတဲ့အနေထားရှိရပါတော့ဒီပူပေါင်းလုပ်ငန်းစဉ်အဖွဲ့လို့ပြောတဲ့အချိန်မှာခဏအသိတော်တွေလည်းအားလုံးပါရပါတော့ဒါကnetbook တစ်ခုအနေနဲ့ကူညီလို့ရတယ်တစ်ဖက်မှာကျတော့ဒီကချိန်ငင်းချမ်းရဲ့ကွန်ရက်ပေါ့နော်အဲ့ဒီကချိန်ငင်းချမ်းရဲ့ကွန်ရက်ကနေတဆင်ဖြစ်စေအထူးဖြစ်ကချင် data အတွက်ဆိုရင် concern care and contribute ဆိုတဲ့ web page လေးထောင်ထားတာရှိတယ်အမှဆိုရင်လည်းအားလုံးဝိုင်းပြီးမှလူတန်းလုပ်လေရတဲ့အနေအထားတည်ရှိတာဖြစ်ပါတယ
်ဟုတ်ကဲ့ကိုကမ္ဆန်ကျေးဇူးအများကြီးတင်ပါတယ်ခုလိုဖြစ်ပြီ
ဒါတော့ကိုစောဝင်းလိုင်းတင်ဆက်တဲ့မြမအရေးတွစ်ဆုံမိမြန်ကန်အစီအစဉ်ကိုနားဆင်ကြရတာပါ VOE ကတလင်းနာနေမနစ်ဖက်အစီအစဉ်တွေကိုမနက်9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ် VOE ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့ဒေသချင်းတောင်းညင်ကြရဲဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်အိတ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တော်ချင်းတို့ဆက်လက်ပြီးညစင်နေကြတာကတော့ VOE မြန်မာပိုင်းရဲ့တင်းနာနေနေခင်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေစေရေဒီယိုလိုင်းနေအပြင်လိုင်းလမီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
နောက်အရေးကြီးကိစ္စတစ်ခုကတော့ပြီးခဲ့တဲ့မေလ31ရက်နေ့ကဖွဲ့စည်းမယ်လို့ကြေညာခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်နဲ့လည်း
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါ။အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့မြန်မာတချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်ဖြစ်တဲ့မြန်မာတချင်းတွေတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့ VOE ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ Facebook ပေါ်ကမှတ်ချက်တူလေးတွေကိုအရင်ပြောပြပေးကြပါမယ်နော်။ကျယ်ရီချန်းကလာမင်းဆိုတဲ့တော်ရရှင်ကတော့ VOE ကိုအားပေးလာခဲ့တာ10စုနဲ့နှစ်ခု20ရှိခဲ့ပါပြီလို့ပြောလာပါတယ်။ဟုတ်ကဲ့ပါ။နှစ်ရှည်လာများအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ Cherry ဆိုတဲ့တိုင်းရင်းသားတစ်ယောက်ကတော့ကရင်တိုင်းရင်းသားဖြစ်ပုံရပါတယ်။ကရင်မျိုးသားဝတ်စုံဝတ်ဆင်ထားပါတယ်။ဒီတော်ရရှင်ကမင်္ဂလာပါ။ VOA ဝိုင်းတော်သူဝိုင်းတော်သားတွေကျွန်တော်ကတော့ American ပြည်သူ New York ပြည်နယ်မှာနေထိုင်ပါတယ်။ VOA ရဲ့သတင်းထုတ်လွှင့်ချက်တွေကိုညစဉ်မပြတ်အဆောက်မြောပြီးတော့နားဆင်လည်ပါတယ်။ဒါဆိုရင်တော့ကျွန်မအခုလိုစာပြန်ကြားပေးတာကြားမယ်ထင်ပါတယ်ရှင်။သူကအထူးသဖြင့်ရခိုင်ရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလို့သတင်းတွေကိုစောင့်မျှော်နားဆင်တာပါလို့ရေးလာပါတယ်။ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီ VOE ကိုဥတီပြီးရေးတဲ့စာတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့ data ကအကြောင်းရေးလာတဲ့မှတ်ချက်တူလေးကိုတလက်စာရဲ့ပြောပြချင်ပါတယ်။မေတန်းဆိုတဲ့တော်ရရှင်ရေးလာတာပါ။မင်္ဂလာပါရှင်။ရခိုင်ပြည်နယ်မန်အောင်ကျွန်းကကျွန်းလွတ်တွင်ဖြစ်တာမလို့မိတိုင်းမိကျိုးတွေတက်ဆင်ပြီးတော့မိမိယာဖြစ်နေလို့အစိုးရတဲ့အနေနဲ့မိတွေရရှိအောင်လို့လောက်ကင်ပေးဖို့ VOE ကတစဉ်တင်ပြချင်ပါတယ်။ဆိုတော့ရေးလာပါတယ်။Daniel Gutin ဆိုတဲ့တော်ရရှင်မင်းမြန်လာတာကိုလည်းပြောပြပေးချင်ပါတယ်သူကတင်းနဲ့မှာကြီးညာပေးဖို့အကြောင်းအရာတစ်ခုလောက်ပို့ချင်တယ်ရမရသိပြရစီတဲ့ကျမတို့ viewer မြန်မာပိုင်းသတင်းဌာနကို Messenger ကနေပြီးတော့စာရေးပြီးတော့မေးလာတာဖြစ်ပါတယ်ဟုတ်ကဲ့ဒီတော်ရရှင်မေးတာကိုဖြည့်ပေးရမယ်ဆိုရင်ဟုတ်ကဲ့တင်းပို့ချင်တယ်ဆိုရင်ပို့တာကပို့လို့ရပါတယ်เนาะဒါပေမဲ့လည်းကျမတို့တင်းမှာပေါ်ပြမပြဆိုတာကတော့တင်းတီးဖြစ်တဲ့ editor ကဆုံးဖြတ်ပြီးတော့မှအရေးကြီးတဲ့သတင်းအကြောင်းအရာဆိုရင်လေကျမတို့မြန်မာနိုင်ငံမှာရှိတဲ့ VOA သတင်းတောက်တွေကအဲ့ဒီသတင်းကိုထပ်ဆုံဆန်းအတည်ပြုပြီးတော့တင်ပြပေးတာဖြစ်ပါတယ် VOA ကိုအားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင် VOA ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ပြီးတော့ဒီအစီအစဉ်မှာပါဝင်ဖို့စာရေးပို့လာကြတဲ့တော်ရရှင်တွေရဲ့စာတချို့ကိုအခုဖော်ပြပေးသွားချင်ပါတယ်ကျမတို့ဓာတ်ရိုက်လေလံအစီအစဉ်ကအချင်းအကန့်အသတ်နဲ့ဆွေးနွေးရတာဖြစ်တဲ့အတွက်ကြောင့်မလို့တော်ရရှင်တွေရေးလာကြတဲ့စာရဲ့အားလုံးအမြဲလိုဖော်ပြပေးလို့မရအောင်ဖြစ်ပါတယ်။ဒါကြောင့်မလို့ပြီးခဲ့တဲ့ရှင်နေနေ့ကပဲဆွေးနွေးသွားတဲ့အကြောင်းအရာနဲ့ပတ်သက်လို့တော်ရရှင်တွေရေးပြလာတာကိုမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပေးချင်ပါတယ်နော်။ပြီးခဲ့တဲ့ရှင်နေမှာဆွေးနွေးသွားတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကမိုးရေစီဝါတိုက်ဖြစ်ရေးမှာဘာတွေအားနည်းနေလဲဆိုတာကိုဝိုင်းပြီးတော့ဆွေးနွေးကြတာပါ။အထူးသဖြင့်တော့မြန်မာနိုင်ငံမှာမိုးရေစီဝါအကြီးအကျယ်ဖမ်းမိပေမဲ့လက်တယ်မပေါ်တာမျိုးနောက်ပြီးတော့မိုးရေစီဝါတွေအလွယ်တကူဝယ်ယူသုံးဆွဲနိုင်တဲ့အခြေအနေမျိုးတွေဖြစ်နေတာဒါတွေကိုဆွေးနွေးကြပါတယ်။ဒီလိုမျိုးမိုးရေစေဝါကိစ္စတွေကိုနှိမ့်နေတဲ့နေရာမှာဘလို့စိန်ခေါ်မှုတွေရှိနေလဲဘလို့တိုးတက်အောင်လုပ်နိုင်မလဲဆိုတာကိုပြောသွားတဲ့နေရာမှာဒီတော်ရရှင်နေဝင်ပြောဆွေးနွေးရမှာတော့တော်ရရှင်မောင်တက်တနာက
နေပေါင်းများစွာကလေးကကျွန်တော်တို့နိုင်ငံမှာတမူးတပြားရှူတဲ့သူတွေကိုဖမ်းဆီးနိုင်ခဲ့ပေမဲ့အခုလိုမျိုးကွန်တိန်နာကားတွေတင်းမောကြီးတွေနဲ့ရောင်းဝယ်ဖြန့်ဖြူးနေသူတွေဧကလိုက်စိုက်ပျိုးနေသူတွေကိုမဖမ်းဆီးနိုင်တာအစဉ်အလာဖြစ်နေပါပြီအခုလဲမလေးရှားနိုင်ငံကိုတင်ပို့လိုက်တဲ့မူရည်စေဝါတွေဟာစိတ်ကောင်းဆောင်တွေနဲ့ဘင်းရစာတွေပိုင်တဲ့စိတ်ကန်းကထွက်သွားတာဆိုတော့တရားခံအားလုံးကိုဖမ်းမိဖို့ကတော့နှစ်ပေါင်းများစွာကြာနိုင်သေးတယ်လို့ယူဆမိပါတယ်အခုကုန်တင်သင်းမောနဲ့မလေးရှားနိုင်ငံကိုတင်ပို့လိုက်တဲ့မူရည်စေဝါကိစ္စနဲ့ပတ်သက်လို့ Pawin Patat ni de du ri a long go song san pho do a ye mi yu nai bu so yin de bu paw na pu sin so de lo a so ya paw nai ngana ga phi a di that man cha yauk la nai de lo yu sa mi ba de a thu ta phi a so ya paw nai ngana ga phi a di cha la bu nai ngan ye a ya yu ye che shi shi phan di lai da la lu raw twe mi ba de khmyar a ku a so ya de tat la bi naw pai ဝိစီဝါပြဿနာတွေနိုင်ငံတော်ဟန်ကြဲကြဲပြန့်ပြန့်ဖြစ်ပွားလာနေခြင်းမှာကာကွယ်ရေးပြည်ထရေးနေဆက်လုံခြုံရေးအစရှိတဲ့ဌာနတွေအားလုံးဟာအစိုးရလက်အောက်မှာမရှိဘဲတတိတခြားရပ်တည်နေတာကြောင့်ပဲဖြစ်ပါတယ်။အကယ်၍ဒီဝန်ကြီးဌာနတွေဟာအစိုးရအုပ်ချုပ်မှုအောက်မှာရှိနေခဲ့ရင်နိုင်ငံတကာမူရစီဝါတိုက်ဖျက်ရေးအဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပိုရလာနိုင်တယ်လို့အစိုးရရဲ့မူရစီဝါတိုက်ဖျက်ရေးနဲ့ပညာပေးရေးမူဝါဒလုပ်ငန်းတွေကိုတီတီရဲ့ရောက်တိုးတက်အောင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဒီတော်ရရှင်ကတော့မြန်မာနိုင်ငံမှာကာကွယ်ရေးနေဆက်လုံခြုံရေးပြည်ထရေးဒီလိုမျိုးလုံခြုံရေးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကအစိုးရရဲ့လက်အောက်မှာတစုတဝေးတည်းရှိနေမယ်ဆိုရင်တော့ဒီဌာနတွေအားလုံးပူးပေါင်းဆောင်ရွက်မှုပို့ရပြီးတော့ပို့ပြီးတော့ဒီမူရစေတိုက်ဖျက်ရေးလုပ်ငန်းတွေမှာအကျိုးရှိရှိနဲ့ဆောင်ရွက်နိုင်မယ်ဆိုပြီးတော့သူရဲ့အမြင်ကိုပြောသွားတာပါជីဝဲမောင်ဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာမူရစေဝါတိုက်ဖျက်ရေးလုပ်နေတာတော့ကြာပါပြီအခုထိလည်းအောင်မြင်မှုမရသေးပါဘူးကျွန်တော်အမြင်ကတော့2008ဖွဲ့စည်းပုံနဲ့ဆိုင်နေလို့ထင်ပါတယ်ပြည်ထရေးကအစိုးရလက်အောက်မှာမရှိတော့အစိုးရကပြည်ထရေးပြောသမျှယုံနေရတာပါပဲနေသမျှကလည်းတယ်ဆောင်သူနဲ့တင်ပြီးသွားပြီးတော့တယ်ဆောင်သူကိုစစ်ဆေးလိုက်ထုတ်လုပ်သူကရိမ့်မိလိုက်နောက်ဆုတ်လိုက်ဖြစ်နေတယ်လို့ထင်ပါတယ်ထုတ်လုပ်သူကခက်ကြီးကြီးတွေကဖြစ်နေမယ်ဆိုရင်တော့မူရစေဝါတိုက်ဖျက်ရေးစီမံကိန်းအောင်မြင်မှုမလွယ်ဘူးလို့ပြောပါတယ်ဒီတော်ရရှင်ကသူ့ထည့်အရင်ပြောသွားတဲ့ကိုဒသနာလိုပဲကိုယ်တော်မကတော့ဒီအဖွဲ့အစည်းများအစိုးရလက်အောက်မှာရှိဖို့ပြောပါတယ်။ဒီတော်ရရှင်ကြီးမောင်ဝင်းကပြည်ရေးအစိုးရလက်အောက်မှာရှိမှဒီကိစ္စမူရစေဝါတိုက်ဖျက်ရေးကိုအောင်မြင်လှုပ်ဆောင်နိုင်ပါမယ်လို့ပြောထားပါတယ်။မြတ်ဝီဆိုတဲ့တော်ရရှင်ကတော့ခက်တူတူပါပဲ။သူကပြည်သူတွေပါပူးပေါင်းပါဝင်တင်ပါတယ်။တချို့မူရစေဝါလုပ်နေတာကိုသိရတဲ့သတင်းမပို့တာမျိုးတွေရှိနိုင်ပါတယ်။ရဲကမဖမ်းဘူးဆိုရင်တော့ပြစ်စာပို့ပြီးတော့သတင်းပေးတဲ့လို့ထင်ပါတယ်။ပြည်သူတွေပါလာရင်ဘယ်ကိစ္စမှမဆိုအောင်မြင်မယ်လို့ထင်ပါတယ်လို့မြဝွေကြီးကသူ့ရဲ့အမြင်ကိုရေးလာပါတယ်။ကိုမျိုးကျော်ကတော့ပြည်သူတွေပူးပေါင်းပါဝင်လို့ဖမ်းမိပြီးတော့ပြည်သူကိုအညှိုးခံရရင်တော့ဘယ်သူမှမကယ်ကြပါဘူးတဲ့။သူကတော့ပြည်သူတွေကတိတိနဲ့ဘာလို့ငြိမ်နေရလဲဆိုတာကိုသူ့ရဲ့ရှုထောင့်ကနေပြောလာတာပါ။ဥပောင်တင်ကတော့ပြည်သူတွေပူးပေါင်းလာခြင်းအောင်လို့တောင်းရှိသူတွေစီယုံပါတဲ့။အဲဒါဆိုအောင်မြင်နိုင်ပါတယ်။သတင်းပေးတိုင်ကြားရင်တိုင်ကြားတဲ့သူကိုအကာအကွယ်ပေးဖို့တော့လိုလိမ့်မယ်တဲ့။သူကကိုမျိုးကျော်ပြောထားတဲ့အချက်နဲ့နည်းနည်းတူပါတယ်နော်။တရင်ပြည့်တဲ့ပြည်သူတွေအကြောက်တရားကင်းကင်းနဲ့တရင်ပြည့်နိုင်အောင်လို့တာဝန်ရှိသူတွေဘက်ကတေချာအကာအကွယ်ပေးဖို့လိုပါတယ်တဲ့ဒါကတော့ကျမတို့စီကိုတိုက်ရိုက်လေလိုင်းဆွေးနွေးဖို့ပို့ထားတဲ့စာရေးတွေကတချို့ကိုရွေးပြီးတော့ကျမဖော်ပြပေးတာဖြစ်ပါရဲ့ရှင်တိုက်ရိုက်လေလိုင်းအစီအစဉ်မှာလည်းတချို့တဝက်မိတလို့ဖော်ပြပေးလိုက်ပါတယ်နော်အခုလိုမျိုးတော်ရရှင်နေအနေနဲ့ကိုပိုင်အမြင်တွေကိုထုတ်ဖော်ပြီးတော့ပါဝင်ဆွေးနွေးကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံမှာဖြစ်ဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အမြင်တွေကိုရှုထောင့်မျိုးစုံကနေလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာရုပ်ကိုလည်းလက်ခံရရှိပါရစေ။အဲ့ဒီမှာတော်ရရှင်တယောက်ကငင်းရဲရေးခီနီးပြီလားဆိုတော့ကျွန်တော်တို့တင်ဆက်ပေးခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သူ့ထင်မြင်ယူဆချက်ကိုပြန်ပြောရေးလာတာကိုဖော်ပြပေးချင်ပါတယ်။ဒီသတင်းရဲ့မူရင်းသတင်းကတော့လက်နက်ကိုင်ဖွဲ့စည်းတွေကြားမှာအင်အားသုံးလှုပ်ဆောင်မှုတွေကြောင့်ဂျားကနေအပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးရတယ်လို့အိုမဲအိမ်မဲ့ဖြစ်ရမှုတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြတာဖြစ်ပါတယ်။မေလအတွင်းကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အပြစ်မဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးဒုက္ခရောက်ကြရတဲ့သတင်းတွေပေါ်မှာအခြေခံမျိုးဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်
။မြမကြီးမှာနိုင်ငံရေးအပြောင်းအလဲတွေကလည်းဖြစ်တိုင်းသားဒီနဲ့လည်းမကြည်မလဲရှင်းလိုက်ရှောင်းလိုက်နဲ့တန်တရာကလည်းဝဲလေလေဒီကြတဲ့ပါတီတွေကလည်းများလာကိုယ့်အခွင့်အရေးနဲ့ကိုယ်ပါတီထောင်တာကတော့ကိစ္စမရှိပါဘူးထောင်လိုက်တဲ့ပါတီဘယ်ပါတီကဘယ်သူအတွက်လုံနေတာလဲဘယ်အဖွဲ့အစည်းကတိုင်းပြည်ကိုရှေ့ရှုပြီးအကျိုးပြုလှုပ်ဆောင်နေတာလဲဆိုတာကိုတော့ပါတီတည်ထောင်သူတွေကနားလည်ဖို့လိုပါလိမ့်မယ်စိုးကောင်းခွဲကြပြီးဝန်းရံပေးကြဖို့တော့လိုအပ်တာပေါ့ဒီလိုမှမဟုတ်ပဲသူ့ကိုငါတိုက်ငါ့ကိုသူတိုက်နေမယ်ဆိုရင်တော့လုံသမျှအရာတိုင်းကပြည်တွင်းစစ်နဲ့အဆုံးသတ်နိုင်ငံလွတ်လပ်မှုလုပ်နေကြတဲ့အရာအလုံးကလည်းတန်တရာလဲပြီးပြည်သူပြည်သားတွေသာစင်ရဲတွင်နဲ့ကြီးတဲ့မှာတိတ်မိနေကြပါလိမ့်မယ်လို့အကြံပေးဆွေးနွေးလိုက်ရပါတယ်။ VOA အဖွဲ့သူအဖွဲ့သားများအလုံးကိုစိတ်နှစ်ပါးစမ်းမာ၍ချမ်းသာဒုက္ခနဲ့ ကြည့်ဆုံးကြပါစေခင်ဗျာ
ဒါကတော့ရှင်လူကလေးမြန်မာနိုင်ငံတိုင်းသားဒေတာတွေကမငြင်းငြင်းနိုင်တဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်မြန်မာနိုင်ငံကလယ်သမားတွေရဲ့အခြေအနေကိုကျမတို့ဆွေးနွေးပေးတဲ့ခေတ်ပြောင်းချိန်မြန်မာလယ်သမားတို့အခြေအနေဆိုတဲ့အစီအစဉ်ကိုတော့ဦးကျော်စံတာကမြန်မာနိုင်ငံကလူ့အခွင့်အရေးရှိနေတဲ့ဆွေးနွေးပြီးတော့သုံးသပ်တင်ပြထားတာပါနော်မြန်မာနိုင်ငံမှာလူဦးရေအများဆုံးဖြစ်တဲ့လယ်သမားလူတန်းစားရဲ့ဘဝကလွတ်လပ်ရေးတည်ပက်ခေတ်အဆက်ဆက်ဘလောက်ထိတိုးတက်ကောင်းမွန်လာလဲဆိုတဲ့အခြေအနေကိုစမ်းစစ်ကြည့်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတော့လက်ရှိအစိုးရကလည်းဒီလယ်သမားတွေရဲ့ဘဝတိုးတက်ကောင်းမွန်ရင်ဘာတွေများဆောင်ရွက်ပေးနေရလဲဆိုပြောလဲမေးခွန်းထုတ်ပြီးတော့တင်ပြပေးထားပါတယ်။တော်ရရှင်တော်ဤဆိုတဲ့တော်ရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ရေးလာတဲ့အမှတ်ချက်လေးကတော့
လေပိုင်ရှင်လေသမားနဲ့လေလုတ်သူမှန်ရင်ခမင်းမငတ်တာကအသေးချပါပဲမချမ်းသာပါဘူးမကြည်ပါပါဘူး။ဒါပေမဲ့ရောင်ရဲတင်းတင်းနဲ့စိတ်အပြည့်နဲ့နေထိုင်အသက်ရှင်လာခဲ့တာမျိုးဆက်ပေါင်းများစွာအဆက်ဆက်ပါပဲဒီထက်နည်းနည်းလေးပိုလို့သွားနိုင်တဲ့သူကကိုရွာမှာကိုရွာအတွက်ကိုပိုင်ဆန်းဆန်းလေးတစ်လုံးစာလောက်ပဲဖြစ်ဖြစ်ပို့သွားရုံပါပဲလေသမားတွေအတွက်အစိုးရအနေနဲ့လုပ်ပေးတင်တာကလိုအပ်လာရင်စံစည်းနှုန်းကိုမကြအောင်ထိန်းထားပေးနိုင်ဖို့ပါ
ဒီတော်ရရှင်ရဲ့စာရတော့အားတက်စရာပါပဲလေပိုင်ရှင်တွေရောလေသမားနဲ့လေလုတ်သူတွေရောထမင်းနဲ့မှန်တာကတော့တေချာပါတယ်ဆိုလို့အားတက်စရာပါဒါပေမဲ့ဒီတော်ရရှင်ရဲ့အထင်မြင်ယူဆချက်ကတကယ်လက်တွေ့အဖြစ်ဖြစ်နဲ့ဘယ်လောက်များထင်ရှားမှုရှိသလဲလို့တော့စမ်းစစ်နေမိပါတယ်နော်အားလုံးပဲလေဆိုင်တဲ့သူရောလေလုတ်ကိုင်းတဲ့အောက်ခြေအဆင့်လူတန်းစားတွေပါထမင်းမငတ်ဘူးလားအဲ့လိုမငတ်ဘူးဆိုရင်တော့အမတန်ဝမ်းသာစရာသတင်းကောင်းပဲဖြစ်ပါတယ်အခုတစ်ပတ်တော်ရရှင်တွေရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်နော်ဒီတောင်းတဲ့တော်ရရှင်တွေကိုလည်းဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ရှင်ကျမတို့ view ညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါက်တာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့ VOA တက်စ်တော်ရရှင်နေနဲ့တေးတောင်းတဲ့တော်ရရှင်တွေအတွက်မြန်မာသတင်းလေးပုံနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်မေဂျီမူဆိုတဲ့တော်ရရှင်ကတော့ Facebook မှာလာပြီးတော့ကမ္ဘာမှာရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံထဲမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်ထံဆုတောင်းရင်းနဲ့မြစ်တာတေးလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတဲ့ဟုတ်ကဲ့ပါဒီတစ်ပတ်တော့ပို့ပို့နဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့သချင်းလေးနဲ့ဖြောပြပေးကြပါရရှင်နားဆင်ခံစားကြပါဦးပို့တီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတင်းနှင်းကလေးနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့
VOA internet channel မှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေတနေ့နေ့တော့မနိုင်ပါပ
ါဒါတော့မအီးတန်နာကျော်ရဲ့မြမပီကပေးစာကဏ္ဍကိုတင်ဆက်ပေးကြတာဖြစ်ပါတယ
်တော်ရရှင်များရှင်တခိုင်ပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလူမျိုးရေးနှင့်နိုင်ငံတကာဆက်ဆံရေးအခြေအနေများနှင့်ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြမအစိုးရတက်မတော်နဲ့လွှတ်တော်ထိပ်တန်းခေါင်းဆောင်တွေရှာရှာပါပါတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ NND အစိုးရတက်လာပြီးကတည်းကနိုင်ငံတော်လူမျိုးရေးနဲ့ကာကွယ်ရေးကောင်စီကလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံမှုကနေစစ်တပ်နဲ့အစိုးရကြားပုံမနှွေးထွေးတဲ့ဆက်ဆံမှုကိုဖြစ်ပေါ်စေမလားဒါမှမဟုတ်သဘောထားကွဲပြားမှုတွေကိုပုံမကြီးထွားစေမလားဆိုတဲ့တော်ဒရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒဲလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်ရုံးဖုန်းနံပါတ်ကတော့1-332-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေနဲ့ဖုန်းနံပါတ်ကိုရေးသားဆက်သွယ်နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်။ဒီကနေ့ကျတော့ Daily Line စီစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါတယ်ခင်ဗျာ။အခုတော့တရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးတက်ချက်အစီအစဉ်ကိုတင်ဆက်တော်မှာပါထိပ်တီးစီဝေးဘာကြောင့်ကျင်းပရသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်မိုင်းအင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ဟာအစိုးရလွှတ်တော်နဲ့တပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေပါဝင်တဲ့အရေးပေါ်စီဝေးတရားကျင်းပပါတယ်ရခိုင်ပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလူမျိုးရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနှင့်ဆက်လျင်းတဲ့အစည်းအဝေးလို့ခေါင်းစဉ်တက်ထားပြီးကာလုံလူခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီအဖွဲ့ဝင်၁၁ယောက်လုံးလဲအဲ့ဒီအစည်းအဝေးမှာပါဝင်ပါတယ်။ NLD အစိုးရတက်တန်းနှစ်နှစ်ခွဲနီးပါးကာလအတွင်းခုလိုအစည်းအဝေးမျိုးခေါ်ဘူးတာဒါဒုတိယအကြိမ်ပါ။ဒီအစည်းအဝေးခေါ်ရတဲ့အကြောင်းရင်းကဘာဖြစ်မလဲ။အစည်းအဝေးကနေဘယ်လိုအကျိုးဆက်တွေရနိုင်မလဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
တက်မတော်ထိပ်ပိုင်းကောင်းဆောင်တွေပါတဲ့အရေးကြီးအစည်းအဝေးကျင်းပရတဲ့ကိစ္စကတော့နိုင်ငံတော်သမ္မတရုံးထုတ်ပြန်ချက်ထဲမှာပါတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP တို့နဲ့နားလည်မှုစာချုပ်လွှာရေးထိုးခဲ့တဲ့အခြေအနေလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုအခြေအနေ Shangri-La Dialogue နဲ့ဆက်ဆက်ကိစ္စတွေရခိုင်ပြည်နယ်နဲ့မြေဆက်လုံခြုံရေးကိစ္စရပ်တွေအပြင်ထုတ်ပြန်ချက်မှာဖော်ပြမထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမြမအစိုးရကိုပေးပို့ထားတဲ့အကြောင်းကြားစာကိစ္စအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကမြမအာဏာပိုင်တွေကိုတရားစွဲဖို့ကြိုးပမ်းနေတဲ့ကိစ္စတွေလည်းပါဝင်မှာဖြစ်ပါတယ်မြန်မာအစိုးရဟာပြီးခဲ့တဲ့ဇွန်လ6ရက်နေ့ကပဲရခိုင်ပြည်နယ်ကနေရက်ဆွန့်ခွာသွားတဲ့ပြည်လည်လက်ခံရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနိုင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့ UNHCR, UNDP တို့နဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဟာရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေကိုပြည်လက်ခံရေး2019နိုဝင်ဘာလ23ရက်နေ့ကတည်းကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပေမဲ့လက်ရှိ8လ9လကြာတဲ့အတိုင်းနှစ်နိုင်ငံအစီအစဉ်နဲ့ပြန်လာတဲ့ဒုက္ခသည်တွေတရားမှမရှိသေးပါဘူး။အဲ့ဒီလိုပြန်မဝင်လာနိုင်သေးတဲ့ကိစ္စမှာဒုက္ခသည်တွေပြန်ဝင်လာရင်ဘေးကင်းလုံခြုံစိတ်ချရမှုရှိပါမလား။သူတို့ပြန်လာရင်စောင့်ကြည့်မဲ့သူဘယ်သူတွေရှိနေမလဲဆိုတဲ့အချက်လဲတစ်ချက်ပါဝင်ပါတယ်2016အောက်တိုဘာလနဲ့2019ဩဂတ်စ်လရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ပွားတပ်မတော်ကအကြမ်းဖက်မှုတံပြန်နှိမ်နှီးရေးတွေလုပ်ပြီးနောက်ပိုင်းအဲ့ဒီဒေသတွေက ICRC နဲ့ WFP ဝန်တန်းနည်းနည်းပါးပါးကလွဲရင်အခြားကုလသမဂ္ဂဝန်တန်းအားလုံးနှိပါထွက်ခွာသွားခဲ့ကြပါတယ်နောက်ပိုင်းကုလသမဂ္ဂအေဂျင်စီတွေအဲ့ဒီဒေတာတွေပြန်ဝင်နိုင်ရေးကိစ္စအစိုးရနဲ့အချင်းချင်းညှိနှိုင်းပြီးမှအခုလိုနားလည်မှုစာချုပ်လွှာလက်မှတ်ထိုးနိုင်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂအေဂျင်စီတွေပြန်ဝင်ဖို့ကိစ္စအတိုက်ခံပြည်ခိုင်ပြိုးပါတီနဲ့ရခိုင်မျိုးသားပါတီဘက်ကတိတ်ကြီးလက်ခံလိုကြတာမဟုတ်ပါဘူး။ဒီလိုနဲ့ဒီကိစ္စတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါနားလည်မှုယူဖို့ဖြစ်လာတာလို့မှန်းဆရပါတယ်
။လက်ရှိတွေ့ဆုံပွဲမှာဆွေးနွေးကြတဲ့ Now, Yeji Kesar Kugaro, Pigare Mela Tosetianiga, Puesimelo, Chinagere, Lula Tosanzi, Commissionele, Patebare, Nagano Tamara Yuchina Gemaro, Yakimina Dwe, Pianetinia Yi, Tinia Ejane, Pumio Tota Yero Sauya Yadwe, and Yuda Sizintia Nepia, Yama Suyadi, Lula Tosanzi, Commissionia Puesia, Sopia B. Peter Jow, Eric Commissionha, Aza Jampe Puye, Jampe Takamu Pidano, Luque Chopa Mudwe, Erane Senuere Kesarigo, Sozansi Jame, Commissima Nagaga Pugu Yidia Bawe, Susuba Puwe, Toya Pamelu, Sudhavare. Guso Yen Dipuema Bare, Naganjadane, Mimanangari, Paduri Mamatia, Vivime, Pluto Temaro, Kanga Mupoba Kevi Pibare. Pigare Jola Chawenega, Jimbare, Piludo Siwima, Shambine, Mamba, Ma U Sancho Muga, Yakaibinega, Luque Chopa Mud in a Patelu, Lola de Sozani Commission Pueme, so ye. Naganjada Mapabe, Piringa, Juanjin Pinyasin, and Never Puezibo, Pidonzu Suyago, Taitonia, a Yeji so, Tendringevare. A so good Yudoga, Lekan Sunibale, Tilo Jauni Jau, Tamron at the Borduin Jay Yayu Naimu, Eddie Petanagale, Sunuere Pawe Layara, Pinamare.
A soyaha, detake the seaweed in Babo, Jola, Connie Gama, Lodo, seaweed go, Yoti at Tate. Nyabet Dawson Suchi, the Mana Uimini, Soya Gauzan Dripi, Yoti at Jimbayare Bonsam Yupibare, a Jang Yangaro, Gulat Magasayam, Yama, Mieran Guzle, Uhoutu Swangani the Sim, Yama Soyaku, Gulatamga, Longjo Yikansika, Bipuri, Sanele, the Sinai Mare, Eri Sama, a Chet, Lisa Babi, Yakaipinema, Ludachin Sanamu, Kuni, Bebu, Gulatamga, Agency Re, Wingwim, Bebu, Dansura, Luku ye chopa muri ne patati, Pulin yin daswa sisedi, a ye you bebu downsura. Kofi anan gomshi a sin kanzago account he popibu downsura. Majagim yamanang yalame, gulatamaga, tretri, dreamu joye, yamanang and saya, a two gozlene, yamanang and dawin shiduri, bubam sawyapu downsura, salari bawin elu suare. Leshi NLD soya sawya chatriha, eri sapa a chatrigu, account he pony de lu yusayapi, debro baka lakala au, a yebo siwi, mapimini, jimbayara, lu nale naimare. A die can be kind to your party net, demro bakaro, dom sansujine, NLD soyagu, galo siwim kalo subi, we pali shibare. Tabi me, a jin tamara utense soya letter, natal senakuni, July, neyeni rungale, galo makobe, a kulowe, soya luto. Demero, take by Kansani, Dresong, Siwe, Loke, Bure, Daraka, Shigebi, Presibo, Chicken, Uri, Boma, Chausali, Nia, Donsen, Ni, Gajiba, Damarane, Soya, Puwini, Badi Nangaye, Meloya, Chaku, Bimbo, Swinu, Kedara, Tibare.
The young lady don't have to use Suyan in it, Galon, Siwe, Makowe, Nanga, take the Gaudon, Siwe, Lojara, they sign a Kisarum, Hobau. Tabi met the gay Yiji at Chekaro, you can be a better than a Pishima. Damro Begat Tipang Gauzon in Nale who Yayu Yedi Macabe. Ouchi, Longyu Yene, Ocho Y Anabe, Sinzine, Yakinanga Gauzoni Begat, Leshi Soya Gaude Pony there, Yakinbina Betana, Pishi, Lunganzi and Bo, Seba, Leba, Bubos, Sawya Bama, a Kaka, Jad Dedigo, Joranema, Pijama.
Yaro, Trinzasia, Usi do Omi, Pirin, don't that check go, totally and big it up your body.
ဒီမြန်မာနိုင်ငံတနင်္လာနေ့မနေ့ဖြစ်အစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ကမ္ဘာတစ်လောကထူးခြားစံပြတရင်းများအစီအစဉ်ကိုကိုငင်းရန်နဲ့မအီတန်စင်တို့ကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာဒီနေ့ကတော့ကျုပ်တွေကိုဝတ်ပြီးတော့ချက်သားလေးတွေထောက်ပေးခဲ့တယ်ဒီစစ်လူပြန်ရှင် ပြည်သူတောင်ပိုင်းကအော်ရစ်နေရှင်ပြတိုင်းမှာရှေးလူချင်းတဲ့တသားယုတ်ကြီးတဲ့ကိုဂျွန်လာနှစ်ရည်ကဝန်ထမ်းခဲ့တာပါဂျွန်လာရှင်းနေမှာတော့ပြန်ထွက်လာခဲ့ပြီးတော့အထက်ကအမှောင်ထဲမှာအသားကြောက်တွေတတိကြောက်တွေအတီးအစီတွေစားတောက်နေထိုင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်9လောက်ကနေ1900ကြောက်ခင်နောက်ပိုင်းမှာလူတွေနေထိုင်ခဲ့တဲ့တမိုင်းမတင်ခင်ခေတ်အနုပညာကြားဆက်ဆက်မှုကိုပြသဖို့အတ ဝန်ဝင်ရုပ်ထဲကိုဝင်းနေပြခဲ့ပြီးတော့ဝန်ဝင်နေစားတဲ့အစားအစာဖြစ်တဲ့ပိုးကောင်တွေကိုပဲစားပြီးတော့နေပြခဲ့တာပါ။ဗာဂျီးနီးယားပြည်နယ်အခြေစိုက်ပြည်တွင်းကာကွယ်ရေးရန်တပ်ဖွဲ့ကစံချက်ကာကာတစည်းကိုစစ်တပ်အရာရှိတအူးကခိုးပြီးနှစ်နာရီလောက်မောင်းနေခဲ့ပါတယ်။အသက်20ကိုနှစ်အရွယ်ဘိုဂျော့ရှွာဖီလစ်ရဘတ်ကိုအခွင့်မရှိဘဲတန်ချက်ကအသုံးပြုမှုရဲတပ်ဖွဲ့အမိတ် ကျွန်တော်တို့နိုင်ငံမှာတမူးတပြားရှူတဲ့သူတွေကိုဖမ်းပြီးမိုင်း60ကျော်မောင်းနေခဲ့တယ်လို့ရဲတပ်ဖွဲ့တွေကလည်းနောက်ကတောက်လျှောက်လိုက်ဖမ်းခဲ့ပါတယ် Blastone မြို့ အခြေစိုက် Fort Pickett စခန်းကတန်ကြက်ကာကားကိုခိုးယူခဲ့တယ်လို့ပြည်내ရဲတပ်ဖွဲ့ပြောခွင့်ရကိုနီးဂယ်လာကရိုက်တာသတင်းဌာနကိုအီးမေးလ်နဲ့ဖြေကြားခဲ့ပါတယ်တန်ကြက်ကာကားကိုရဲတပ်ဖွဲ့ကမရက်တန့်နိုင်ခဲ့ပဲ Richmond မြို့တော်ခမ်းမနားမှာယာဘုတ်ကသူ့ဘာသာသူရဲတပ်ငယ်ပြီးမောင်းနေနေတဲ့ကားတွေကထွက်လာခဲ့ပါတယ် အပြင် ထွက်ပြီးတော့ ရဲတပ်ဖွဲ့တွေစီကိုလမ်းလျှောက်လာတဲ့အချိန်မှာ
ရဲလိုက်အောင်တေစာတနက်ကိုတုံးပြီးဖမ်းဆီးခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။အမျိုးအညီမခွဲရသေးတဲ့နိုင်ငံသောအရေးစုစုကိုယူရိုနှစ်တန်းကျော်နှာမောင်အမေရိကန်ဒေါ်လာ၄ဒသမ၃တန်းကျော်နဲ့ပြည်သူနိုင်ငံပဲရစ်မြို့မှာဂျွန်လ၄ရက်နေ့ကလေးလံတင်ရောင်းချခဲ့ပါတယ်။အိုက်ဖယ်တာဝါဗဒမတက်မှာလေးလံတင်ရောင်းချခဲ့တာ ဖြစ်ပြီးတော့ဝယ်ယူခဲ့တဲ့ပြည်သူနိုင်ငံသားကတော့ဒီအရေးစုကိုအများပြည်သူကြည့်ရှုနိုင်အောင်ပြသထားမယ်လို့လေးလံတင်ရောင်းချခဲ့တဲ့ Megan Bianzu, Wyoming Pine, Morrison Tangundi Dama Duga Pipiro, Emiva Paul Lure, British Siva at the Mada Uga by Sina Pipari. I fed down my young chapel to a Piatata Pipiro, Hero Damaho, Digital Person, Bitcoin, Leland Dingia Pipari.
ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ခဲ့တာပါဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ည8:00နဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်ခင်ဗျာ။ဒီမြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုချွတ်ချွတ်သိမ်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
စင်ကာပူနိုင်ငံမှာဇွန်လ12ရက်အင်္ဂါနေ့ကျရင်ကျင်းပမယ့်ထေတီစည်းဝေးအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်မျိုးကြီးရောင်းဆောင်ခင်ဂျွန်အုံးပါရောက်နေကြပါပြီ။တနင်္ဂနွေညကစင်ကာပူနိုင်ငံမှာသမ္မတရဲ့ Air Force 1 လေယာဉ်ဆက်ရောက်ပြီးတဲ့နောက်လေမော်ကဆင်းလာတဲ့သမ္မတထရမ့်ကိုတရင်တော်တွေကထိပ်သီးစည်းဝေးပွဲအောင်မြင်မှုရမှာပါလား။သမ္မတကြီးဘယ်လိုခံစားချက်ရှိနေပါသလဲစသည်အားဖြင့်အော်ဟစ်မေးမြန်းကြတဲ့အခါသမ္မတထရမ့်ကသိကောင်းပါတယ်လို့ပြန်ဖြေပါတယ်။စင်ကာပူကိုမရောက်ခင်မှာတော့အင်္ဂါနေ့စည်းဝေးနဲ့ပတ်သက်ပြီးသမ္မတထရမ့်ကသူဟာမသိသေးတဲ့နယ်ပယ်ကိုသွားမှာဖြစ်တယ်လို့ပြောပါတယ်။ သမ္မတထရမ့်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်လေဗီကူလိုကပြတင်ပြောဆိုတာပါ။ထေဒီဆွေးလို့ဖို့အမေရိကန်ဘက်ကအစဉ်င်းဖြစ်ပြီးဆိုရင်သူအနေနဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ကျင်ပါတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒီနိုင်ငံချင်းတောင်းမြို့မှာလုပ်တဲ့ဆန်ဟဲပူပေါင်းဆောင်ရွက်ဖွဲ့ SCO ထေဒီဆွေးဝေးတက်တဲ့သမ္မတပူတင်ကသတင်းစာရှင်းလင်းပွဲတွင်ဟဲလို့ပြောသွားတာပါ။
ကနေဒါနိုင်ငံမှာစနေနေ့ကကျင်းပတဲ့အချက်၄ချက်ပါဆီဝေးအင်အားကြီးခုနှစ်နိုင်ငံကိုဝန်ကြီးချုပ်ဟာစီနာကသူ့ရဲ့အဆိုပြုချက်တင်ပြလိုက်တာပါခင်ဗျာ။ဒါတော့ထေတက်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုကြွကြွသိကျင်ညာသွားခဲ့တာဖြစ်ပါတယ်။အခုမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂရိတ်ဘန်စ်ဖြစ်ပါတယ ီတာအားလုံးတာယာပြည့်စုံချမ်းမြေ့ကြပါစေကျွန်တော်ဆမ်မိုးရပါ
This program has come to you from the Voice of America, Washington.